မြန်မာနိုင်ငံကိုရောက်နေတဲ့ဂျပန်နိုင်ငံသားဝင်ကြီးထာရိုကွန်နိုဟာဒုက္ခသည်မြန်မာနိုင်ငံကိုပြန်လာနိုင်ရင်ပြင်ဆင်နေတဲ့မြန်မာအစိုးရရဲ့အစီအစဉ်လေးကိုလေ့လာဖို့ရခိုင်ပြည်နယ်ကိုမြန်မာစစ်တပ်ရဟန်းကြီးနဲ့ဒီကနေ့တွားရောက်ပါတယ်။မစ္စကွန်နိုဟာရခိုင်ပြည်နယ်ကိုတွားရောက်တဲ့ပထမဆုံးပြည်ပခေါင်းဆောင်တဦးလည်းဖြစ်ပါတယ်။တိမ်နဲ့ချီတဲ့ဒုက္ခသည်ဟာလူငယ်တဲ့နေ့အတွင်းစစ်တပ်ရဲ့ဆစ်စင်ရေးတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးတိမ်ဆောင်သွားခဲ့တာပါ။ပြည်ပခရီအတွင်းမီးလောင်ဆုံးရှုံးခဲ့တဲ့နေအိမ်တွေနေရာမှာအစားသောပြန်ဆောက်ပေးနေတဲ့အင်ဂျီတစ်ထောင်လောက်ရှိတဲ့ခြေရွာမှာနိုင်ငံသားဝင်ကြီးကွန်နိုဟာရွာသားတွေနဲ့တွေ့ဆုံပြီးတော့သူတို့ပြပြတာတွေကိုနားထောင်ခဲ့ပါတယ်။အဲဒီနောက်ဘင်္ဂလားဒေ့ရှ်နေသက်ဘက်ကိုတော့ရောက်ပြီးဒုက္ခသည်တွေပြန်ဝင်လာမဲ့တကားနဲ့ပြန်လည်စစ်စစ်လက်ခံရေးဌာနအဆောက်အဦတွေကိုချီရှုခဲ့ပါတယ်။ရွာတွေနဲ့အင်ဂျီအတော်များများမိရှုဖြက်ဆီးခံရတာကိုတွေ့ရတယ်လို့မစ္စကွန်နိုကသတင်းတောက်တွေကိုပြောခဲ့ပြီးဒုက္ခသည်တွေဘဝပုံမှန်အခြေအနေပြန်ရောက်ဖို့အများကြီးကူညီရလိမ့်မယ်လို့လည်းဆိုပါတယ်။စိတ်ဝမ်းကွဲပြားမှုတွေရှိနေတဲ့လူမှုအတိုင်းအဝန်းတွေကြားတင်းမြတ်ဖို့အရေးဂျပန်ဆွေးနွေးအနေနဲ့ကစွမ်းမများကူညီသွားမယ်လို့လည်းပြောပါတယ်။မနေ့ကတော့မစ္စကွန်နိုဟာနိုင်ငံသားရေးဝန်ကြီးနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်တဲ့ဒေါ်ဆန်းစစ်ကြီးနဲ့တွေ့ဆုံပြီးနိုင်ငံသားကိစ္စရပ်တွေဆွေးနွေးခဲ့ကြသလိုတခိုင်ပြည်နယ်အရေးနေရဲဆက်ကွာသူတွေပြန်လည်လက်ခံနိုင်ရေးမြန်မာနိုင်ငံရဲ့ဒီမိုကရေစီရေးချိုးဖောက်မှုတွေငင်းငယ်လူငန်းစင်တွေနဲ့ပတ်သက်ပြီးတော့ဆွေးနွေးခဲ့ကြောင်းမြန်မာအစိုးရကလည်းသတင်းထုတ်ပြန်ထားပါတယ်။ဂျပန်နိုင်ငံသားရေးဝန်ကြီးမြန်မာနိုင်ငံကိုရောက်နေချိန်မှာပဲရခိုင်ပြည်နယ်ကနေအင်းကြီးကျေးတင်းလာဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားတဲ့ဒုက္ခသည်တွေနေရဲ့ပြည်ကြီးအစီအစဉ်အတွက်ဒေါ်လာ300,000အကူအညီပေးဖို့လဲဂျပန်အစိုးရကကြေညာခဲ့ပါတယ်ခင်ဗျာ။